ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူမျိုးစုံစပ်ဖြတ်မှုအတွက်တာဝန်ခံမှုရှိရေးဟာနိုင်ငံတကာနဲ့အာဆီယံရဲ့ကိစ္စလည်းဖြစ်ပါတယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သံမတ်ကြီးကပြောကြားလိုက်ပါတယ်။ VOA ဘင်္ဂလားဌာနနဲ့ဝါရှင်တန် DC မှာလုပ်ခဲ့တဲ့တွေ့ဆုံမင်းများကမှဒါဟာနိုင်ငံတကာကိစ္စဖြစ်တယ်လို့သံမတ်ကြီးပီတာဟတ်စ်ကဇွန်လ24ရက်နေ့ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။
There is the role of the United States and the rest of the United Nations in pressing Burma and holding them accountable for what they've done and pressing them to have
Rohingya တွေနေရပြန်နိုင်မဲ့အခြေအနေဖန်တီးရေးလူမျိုးစုံတပ်ဖြတ်မှုတွေအတွက်တာဝန်ခံမှုရှိအဖြစ်အားပေးရေးကိုကုလသမဂ္ဂနဲ့တကွာနိုင်ငံတကာနဲ့အမေရိကန်ကဆောင်ရွက်နေတဲ့အခမ်းအနားရှိကြောင်းဒါဟာအာဆီယံရဲ့အရေးကိစ္စလည်းဖြစ်ပါတယ်လို့သတ်မှတ်ကြီးကပြောသွားခဲ့တာပါ Rohingya တွေပေါ်ကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေဟာလူမျိုးစုံသတ်ဖြတ်မှုမြောက်တယ်လို့အမေရိကန်ပြည်အောင်စုကသတ်မှတ်ခဲ့တဲ့အတိုင်းရိုဟင်ဂျာတွေမြန်မာပြည်ပြန်နိုင်ဖို့အတွက်အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်ကအတူတကွလုပ်နိုင်ကြမယ်လို့ထင်မြင်ပါသလားဆိုတဲ့မေးခွန်းကိုသတ်မှတ်ကြီးကဖြေကြားခဲ့တာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဟာရိုဟင်ဂျာတွေနေရပြန်နိုင်တဲ့အခြေအနေဖြစ်ပေါ်ရေးအတွက်တိတ်တိတ်ဆိတ်ဆိတ်လှုပ်ဆောင်နေကြကြောင်းသတ်မှတ်ကြီးကပြောကြားသွားခဲ့ပါတယ်။ဂျွန်လော့စကွဲနေကရိုဟင်ဂျာဒုက္ခသည်စခန်းအနှံ့ပြမှာအိမ်ပြန်ရေးလှုပ်ရှားမှုဖြစ်ဒုက္ခသည်တွေကတောင်းချီပြီးတစ်ချိန်နဲ့ဆန္ဒပြခဲ့ကြပါတယ်။အဒီအရင်အပတ်တုန်းကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဌာနအတွင်းများရဲ့အစည်းအဝေးကိုကျင်းပခဲ့ပြီးရိုဟင်ဂျာများနေရပြန်နိုင်ရေးလိုအပ်တဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။